အမေရိကန်ပြည်ထောင်စုမှာ Super Tuesday လို့ခေါ်တဲ့ပါတီတွင်သမရလောင်းပနာမရွေးချယ်ပွဲတွေကိုပြည်내15ပြည်내နဲ့အမေရိကန်အုပ်ချုပ်မှုအောက်ကဆမ်မွာကျွန်းပါပါကျင်းပပါတယ်မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကရောဒီ Super Tuesday ရွေးကောက်ပွဲမှာသမရလောင်းကိုဘယ်လိုစဉ်းစားရွေးချယ်ကြပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှလက်ရှိရင်ဆိုင်နေရတဲ့စီးပွားရေး၊ယူကရိန်းစစ်ရေးနဲ့ထိုင်ဝမ်၊အစ္စရေးပဋိပက္ခတွေမှာငွေကြေးထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတဲ့ငွေကြေးဖောင်းပွားမှုတွေ၊တရေသားဖြတ်ချခွင့်ပေးမပေး၊ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးစတဲ့ကိစ္စတွေကိုဘယ်သမရလောင်းကပုံပြီးကင်တွယ်နိုင်မလဲဆိုတဲ့အချက်တွေကိုမဲပေးသူတွေကထည့်သွင်းစဉ်းစားနေတာပါ။အမေရိကန်မြောက်ဖက်ချမ်းမှာပါတဲ့မင်နီဆိုတာပြည်နယ်မှာနေထိုင်သူဦးဇော်ဝင်းမောင်ကတော့Republican သမရလောင်းအဖြစ် Donald Trump ကိုပို့ပြီးတော့နှက်သက်သူပါ။အ
ရင်ကတော့ Democrat ကိုပေးမှုတယ်။အဲဒီတစ်ခါကတော့ဟိုဟာ Trump ကိုပဲပေးဖို့များတယ်။ Trump ကပဲပို့ပြီးတော့ America အတွက်အကောင်းဖြစ်မယ်လို့စိတ်ထဲမှာထင်နေလေ။တခါလေကျတော့လေကိုဗမာကိစ္စတို့ဘာလို့တွတ်တဲ့ခါကျတော့လေ Biden ကလုံနိုင်မလားဆိုတော့သူကအကောင့်ထဲပေါ်တာတိတ်နေတယ်။လုံချင်တဲ့စိတ်တရားရှိပြီးတော့အကောင့်ထဲမပေါ်ဘူး။ Trump ကအကောင့်ထဲပေါ်နိုင်နေပြတ်တက်တတရှိတယ်။ဗမာကိစ္စနဲ့ပတ်သက်လို့ကတော့ဘယ်အစိုးရတက်တဲ့ပြောင်းလဲမရှိဘူးထင်ပါတယ်အမေရိကန်မှာတော့ဒီမိုကရက်အစိုးရဖြစ်လဲဒီတိုင်းမှာပဲရီပက်ဘလစ်ကန်ကတက်လဲဒီတိုင်းမှာပဲဘာမှမတူဘူ
းဒီမိုကရက်ပါတီအားကောင်းတယ်လို့ရေပွေးအားဖြင့်သတ်မှတ်ထားတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့မြန်မာပြည်သားမဲပေးရွေးချယ်မှုကကွဲပြားတာတွေရှိပါတယ်အယ်လီမြို့မှာနေထိုင်တဲ့ဒေါက်တာဆိုင်းထွေးမောင်ကတော့ဒီတစ်ခေါက်သမရလောင်းအဖြစ်ဒေါ်နယ်ထရန့်ကိုမဲပေးသူပါ
ကျွန်တော်တို့အမေရိကန်နိုင်ငံမှာရင်ဆိုင်နေရတာကအခုဆိုလို့ရှိရင်စီးပွားရေးရောလုံခြုံရေးလည်းအကျဆင်းနေတာရှိတယ်။နောက်အထူးသဖြင့်ကမ္ဘာအရေးခင်းမှာအခုအစ္စရေးကမ္ဘာစအရေးခင်းမှာတော့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အရေးခင်းမှာရောကျွန်တော်တို့ပြက်ပြက်သားသားကင်တွယ်ပြီးတော့လုံနိုင်တဲ့တတိရှိတဲ့ခေါင်းဆောင်လိုအပ်နေတယ်လို့ကျွန်တော်မြင်လို့ဒေါ်နယ်ထရမ့်ကိုကျွန်တော်မဲပေးလိုက်တယ်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာနေထိုင်သူဦးကိုကိုလေးကတော့2024အတွက်လက်ရှိသမ္မတဂျိုးဘိုက်ဒန်ကိုပဲပြန်ပြီးမဲပေးမယ်လို့ဆုံးဖြတ်ထားပါတယ်
။ Climate Oligarchy Scan ကသူကြီးညာထားတဲ့အတိုင်းပဲလေ American First ဆိုတော့ American First ဆိုတော့သူ့နိုင်ငံရဲ့အမျိုးသားကြီးလို့ခေါ်တာပေါ့ဗျာ။ဒီဘက်မှာတော့ Blue View ကြီးစိုးရေးဝါရပေါ့။အဲ့တော့ကျွန်တော်နိုင်ငံတွေပါတိတ်စင်းစားနေတာမဟုတ်ဘူး။ဂျိုးဘိုင်ဒန်မတက်ခင်တော့သမ္မတထရမ့်ကတက်ခဲ့တာပဲအဲ့ကာလမှာလဲထီထီမိမိမေမေရကျွန်တော်တို့ဗမာပြည်အတွက်ဘာမှလုပ်တာဘာမှမရှိပါဘူ
းမြောက်ကယ်ရိုလိုင်းနားပြည်နယ်မှာနေတဲ့လုပ်ငန်းရှင်ဖြစ်သူကိုဒင်းဆန်ကတော့လက်ရှိအမေရိကန်ပြည်ရင်းပြဿနာတွေကိုဒေါ်နယ်ထရမ့်ကသာပိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်သူပ
ါသမ္မတဟောင်းထရမ့်ကပဲသူ့ရဲ့လှုပ်ချက်တွေပြန်ကြည့်လို့ရှိရင်သူသမ္မတလှုပ်ခဲ့တော့ကလဲဒီ poverty scan မူဆိုင်ရင်အနေကြဆုံးအလုပ်လက်မဲ့ဥယျာဉ်အနေကြဆုံး level တခုကိုသူက run down လုပ်ပေးခဲ့တယ်ဆိုတော့ဒီအမေရိကန်နိုင်ငံရဲ့ပြည်သူတွေကိုအလုပ်အကန့်ကိုသူကဖန်တီးပေးနိုင်တယ်ဆိုတော့ဘာဖြစ်ဖြစ်သူ့မှာအမေရိကန်တနိုင်ငံလုံးရဲ့စူပါရီပြည်သူလူထုတယောက်ချင်းစီရဲ့ဝင်ငွေကိုတိုးတက်လာအောင်ပေါ့နော်အဲ့ဒီလုံနိုင်စွာရည်ရှင်းရှိတယ်အဲ့တော့သူ့ပဲမျှော်လင့်လို့ရပါတယ
်လက်ရှိပြည်တွင်းသတင်းတွေအရဒီမိုကရက်ပါတီအတွက်သမ္မတဂျိုးဘိုင်ဒန်တူဦးရဲကဦးဆောင်နေပြီး Republican Party ထဲမှာတော့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းနီကီဟေလီတို့နှစ်ဦးရှင်းပြနေစေဖြစ်ပေမဲ့ဒေါ်နယ်ထရမ့်ကအသာရနေပါလေ။အမေရိကန်သမ္မတယူကောက်ဝဲကိုလာမယ့်နိုဝင်ဘာ9ရက်နေ့မှာကျင်းပမှာပါ။ဒီမိုကရက်ပါတီအတွက်သမ္မတလောင်းဖြစ်လာဖို့ဂျိုးဘိုင်ဒန်အနေနဲ့ကိုယ်စားလှယ်မဲ1968မဲရရှိဖို့လိုအပ်ပြီးအခုထိတော့ကိုယ်စားလှယ်210နီးပါးထောက်ခံမှုရထားပါလေ။ဒေါ်နယ်ထရမ့်အနေနဲ့ Republican ရဲ့သမ္မတလောင်းဖြစ်လာဖို့ဆိုရင်ကိုယ်စားလှယ်မဲ1215မဲရဖို့လိုပြီးလောလောဆယ်အထိကိုယ်စားလှယ်286ဦးထောက်ခံထားပါတယ်ခင်ဗျာ